ုတ်ပြီနော်စိတ်စေတသိက်ယုတ်နိဗ္ဗာန်ဘောင်းပရမတ္ထတရား၄ပါးသည်တင်းညဘယ်နှပိုင်းပြီးမှသိမလဲ6ပိုင်းပြီးမှသိမယ်ဒါဆိုရင်အဲ့ဒီပရမတ္ထတရား၄ပါးကိုရောပြုံးပြီးတော့သူတက်ဆိုင်ရာကန္နအနေနဲ့ပိုင်းခြားပြီးပြတဲ့အပိုင်းသည်ခုနှစ်ပိုင်းမှရှိတဲ့သမုတ်စည်းပိုင်းဒါသင်ရလိမ့်မယ်သမုတ်စည်းပိုင်းအဲ့ဒီသမုတ်စည်းပိုင်းမှာကြတော့ဘာတွေကိုပြတော့မလဲစိတ်စေတသိက်ယုတ်နိဗ္ဗာန်ဆိုတဲ့ပရမတ္ထတရား၄ပါးကိုသူ့မျိုးတို့တွေစုပြတော့မယ်ဒါလေးကိုသင်ခွင့်ရတော့မယ်တနည်းအားဖြင့်အဲ့ဒီစိတ်စေတသိက်ယုတ်နိဗ္ဗာန်တရားတွေကမကောင်းတဲ့သဘောတရားတွေရှိတာဘယ်ဟာတွေလဲစုပြမယ်အဲ့ဒါကိုအကုသလသင်္ခါဟာမကောင်းတဲ့တရားဆိုအကုသိုလ်လို့တဏ္ဍာမဲသိနေတာလူကျင်နာလောဘလို့တဏ္ဍမဲသိရကနေဟောဒီလောဘရဲ့ဒီဂရီအတိတ်နဲ့ကိုဖရာအဲ့ဒီမှာတေးသေးချာချာဟောပြနေမယ်လောဘရဲ့တဘာဝသည်ချာချာလဲပြီးတော့သူ့တော့ပြီးတော့မထိလိုက်နဲ့ထိလိုက်လို့ရှိရင်သူ့ကိုယ်တဏ္ဍမှာဖြစ်ရင်ဖြစ်เสียအာယုံမှာရင်မှုတဲ့တဘာဝရှိတယ်လောဘရဲ့တဘာဝအာကြီးလာပြီဆိုရင်အဲ့ဒီလူကျင်เสียအာယုံကနေယုံထွက်လို့မရပဲချာချာလဲပြီးဆွဲချပြီးနင်းမြုပ်တတ်တယ်ဒါကြောင့်လောဘရဲ့ဒီဂရီကသူ့ကိုတော့တောက်လို့ရှိရင်မတောက်ရင်မမှုတောက်ရင်မူတဲ့စိတ်ရည်အရက်နဲ့တူတယ်လောဘသည်အာတဝနဲ့တူတယ်လောဘရဲ့တဘာဝအာကြီးလာပြီဆိုရင်ဝဲကြော်တယ်များကြာရင်တတဝါတွေကိုခြားခြားလဲပြီးဆွဲချနှိမ့်မြုပ်တော့လောဘကလည်းဟာရီလိုဆွဲချနှိမ့်မြုပ်တတ်တယ်ကွဟာလောဘရဲ့တဘာဝကဟာလားဖြစ်လျက်အာယုံနဲ့ခွာလို့မရအောင်ကပ်ပြီးတဲ့တဘာဝရှိတယ်ကွဆိုလောဘတစ်ခုတည်းကိုပဲဒီဂရီတွေနဲ့ဟောထားတယ်ဒါအောင်ဓမ္မမိတ်ဆွေတို့ကြားဘူးကောင်းကြားဘူးလိမ့်မယ်အာတဝတို့ဩဃတို့ယောဂတို့ဂန္ဓတို့ကြားဘူးနေပါတယ်တန်ရောဇင်တို့ကိလေသာတို့ဒါတွေသင်ရတော့မယ်အရင်တော့တန်ရောဇင်ဆိုတယောက်နဲ့တယောက်ချစ်တာဝန်မှတန်ရောဇင်ထင်နေတာအခုကျိုးလို့ပဲခြိနှောင်တတ်တာတန်ရောဇင်မှန်တယ်တန်ရောဇင်ကျိုးဟဲ့ဒီတန်ရောဇင်ဆိုတာဒီလောဘကမှခြိတာမဟုတ်ဘူးဒေါသကလည်းခြိတတ်တယ်ဒါကြောင့်ချစ်တဲ့တန်ရောစင်ချစ်တာမှတန်ရောစင်မို့မုန်းရင်လေတန်ရောစင်ရှိတယ်မနာလို့ရင်လေတန်ရောစင်မဲ့မာနတဲ့နေရင်လေတန်ရောစင်ဆိုအကုသိုလ်တရားကိုမျက်စွာပြမျက်နှဖုံးတွေခွာချပြတော့မယ်အဲ့ဒီအကုသိုလ်တွေကမျက်နှဖုံးဆိုပြီးကျမတို့ကျိုးဆွဲခဲ့တာတန်တရားခြိခဲ့ပြီးအဲ့ဒီအပိုင်းတွေတေချာသိရမှသမုတ်စည်းပိုင်းသိစိတ်ဝင်စားဖို့ကောင်းတယ်နောက်တစ်ခါကောင်းတဲ့အုပ်စုတွေဆွဲထုတ်လိုက်တော့ကောင်းတဲ့အုပ်စုတွေကလည်းကြားနားထဲမှာကြားပူပြီးသားပါတတိပဋ္ဌံတို့တမ္မပဒံတို့အိဒီဘတ်တို့အိန္ဒြေတို့ဘိုးတို့ဘုဇင်းတို့မေဘုဇင်းခုနှစ်ပါးဘုဇင်းကတော့ဒါအောင်နားမပြောတတ်တော့ဘောဇင်းတို့ဆိုကြတာလေဟာလာနောက်တစ်ခုကျမတို့ဘောရိပက္ခိယတရား38ပါးမက်ဂင်10ပါးဒါရီယာပါတွေလေဟာလာစောင်းရမယ်ကုသိုလ်အုပ်စုဟာဒီတရားတွေကစာရီမဟုတ်ခန္ဓာမှာရှိပြီးသားဟာဒီတရားတွေအားတရားလောက်ရမှာပါပဲအဲ့ဒီအပိုင်းလေဟာဒီသမုတ်စည်းပိုင်းမှာသင်ရမယ်။နောက်ပြီးတရားဓမ္မတွေကျင့်တော့မယ်။ကျင့်နေမယ်ဆိုရင်ကြားဘူးနေမယ်။ရိတ်တာတွေမှာတရားသွားထုံယုတ်နဲ့နံကိုရှုရလားမရှုရဘူး။ယုတ်နဲ့နှစ်ပါးခန္ဓာ၅ပါးအာယတန12ပါးဓာတ်18ပါးအိန္ဒြေ22ပါးဟာဒါတွေလည်းသင်ရမယ်။သစ္စာ4ပါးအဲ့ဒါလည်းသမုတ်စည်းပိုင်း။နောက်သမုတ်စည်းပိုင်းကြတော့ကိုယ့်ရဲ့တဏ္ဍာမှာရှိတဲ့ယုတ်နဲ့ပရမတ်တွေကိုသူ့အုပ်စုနဲ့သူဟာကောင်းတဲ့အုပ်စုဒါကမကောင်းတဲ့အုပ်စုလို့ထပ်ပြီးခွဲမှာသမုတ်စည်းပိုင်းခွဲပြီးလို့ရှိရင်ယုတ်တရားနံတရားနားလေလားဟာဒီဒီယုတ်ဒီနံဒီဘာကြောင့်ဖြစ်တယ်လဲသူ့လိုလိုဖြစ်တယ်လို့လဲယူဆလို့မြောက်သူ့လိုလိုဖြစ်တယ်ဆိုရင်အကြောင်းမရှိပဲဖြစ်တာဖြစ်မှာပေါ့ဖန်ဆင်းထားလို့ဖြစ်တယ်ဆိုရင်ထာဝရဘုရားမြမာကြီးတွေဘိဒနိုးနတ်ကြီးတွေဖန်ဆင်းတယ်လို့ယူဆရင်အဲ့ဒါလည်းမှားရွံ့တဲ့ဒိဋ္ဌိဟာဒီယုတ်တရားနံတရားတို့ဒီအကြောင်းတော်မူတည်ပြီးတော့ဖြစ်နေတဲ့အကျိုးတရားတွေဒါဆိုရင်ယုတ်နံခန္ဓာတွေရဲ့အကြောင်းနဲ့အကျိုးဆက်ဆက်တာကိုလိလာတာကိုစာလို့ပြောရင်ပဋိစ္စသမုပ္ပါဒ်ပဲယုတ်တရားနံတရားတွေကြောင်းကျိုးဆက်တဲ့နေရာမှာအကျိုးကိုဖြစ်စေနိုင်တဲ့အကျိုးတွေမှာဆွေးရတ္တိတွေရှိတယ်။ဘာတ္တိတွေလဲ။အဲ့ဒီမှာခိုင်မြဲတဲ့တ္တိ၊မွေးလျော်တဲ့တ္တိစသည်ဖြင့်ပြောတာကိုအဲ့ဒါပဋ္ဌံပဲ။ခိုင်မြဲရင်ဟေတုဟဲ့လား။မွေးလျော်စရင်အာရမဏအကြည်မှုဖြင့်အဓိပတိဆိုရွတ်ဘူးသားပဲ။ဧတုပစ္စယောအာရမဏပစ္စယောရွတ်နေတာပစ္စယောပစ္စယောပိုင်ပဋ္ဌံတင်တကယ်တော့ယုတ်နံတွေကြောင်းကျိုးဆက်ဆက်တာပဋ္ဌိတွေပါဆွဲထုတ်တာ။အဲ့ဒါလည်းသင်ရလိမ့်မယ်ပဋ္ဌံဆိုပြီးတော့နောက်တကဒီယုတ်ဒီနံနေရှိကြတဲ့နေရာမှာကျမတဏ္ဍာမှာရှိတာလဲယုတ်နေနံဓမ္မမိတ်ဆွေတို့မှာရှိတာလဲယုတ်နေနံခွေးတကောင်မှာရှိတာလဲယုတ်နေနံမဲ့ကြွက်လေးတကောင်ရှိတာလဲယုတ်နေနံဆိုယုတ်နေနံကြီးရှိတာချင်းအတူတူကျမတို့ဟာတယောက်တယောက်ခေါ်ဖို့စကားပြောဖို့မလိုလားလားဒါကြောင့်ဒီယုတ်နံပိုင်ရှင်တွေနံမဲ့တွေတက်ပြီးပြောကြတာပညာလို့သုံးတယ်အဲ့ဒီအပိုင်းတွေလဲသင်ရလိမ့်မယ်အဲ့ဒီလိုပဋိစ္စသမုပ္ပါဒ်ပဋ္ဌာန်းနဲ့အဲ့ဒီယုတ်နံခန္ဓာတွေကိုနံမဲ့တက်တာတွေခေါ်ဝေါ်တဲ့ပညာပိုင်းတွေပြမယ်အပိုင်းကိုသင်းညို10ပိုင်းမှာပစ္စည်းပိုင်းလို့လေ့လာရတော့မယ်အဲ့ဒီလို အပိုင်းကြီး၈ပိုင်းကုန်သွားပြီဆိုရင်ကျမတို့ကရုပ်နဲ့နာမ်ကိုနားလည်သွားပြီပြီးရင်ရုပ်နာမ်နေသည့်ကြောင်းကျိုးဆက်ဆက်ဖြစ်တဲ့သဘာဝတွေကိုလည်းနားလည်သွားပြီဖြစ်တဲ့အတွက်ကြောင့်အဲ့ဒီရုပ်နာမ်တွေကိုအရင်ပြုတ်ပြီးတော့ဒီရုပ်နာမ်တို့သည်ထာဝရပိုင်နာလားကံရှိတဲ့အတွက်ကြောင့်ကံရှိနေတဲ့တွေခဏပိုင်ရတာလားခဏပိုင်လဲရတော့အငှားခန္ဓာကြီးမဟုတ်ဘူးလားအဲ့ဒီကံဆိုတဲ့ဟာကိုယ်ရင်ဒီအနာခန္ဓာကြီးကိုတဘဝအတွက်အပ်ခဲ့ရတော့မယ်။ပြီးရင်နောက်ကံနဲ့နောက်ခန္ဓာအစ်စ်သွားကြရမယ်ဆိုဒီရုပ်ဒီခန္ဓာတွေကအနှစ်တွေဆွဲထုတ်နေကိုယ့်ရဲ့ကာယကံဝစီကံတွေအပြစ်ကင်းအောင်စောင့်ထိန်အောင်သီလလို့သုံးတယ်။ကာယကံဝစီကံမှာအပြစ်မဖြစ်အောင်စောင့်ထိန်သွားမယ်။မကောင်းမှုရှောင်တတ်အောင်ကျင့်စဉ်ကိုသီလကျင့်စဉ်။ကာယကံဝစီကံကတော့ okay ပြီ။မနှောကံကြံနေသေးတယ်။ဟဲ့ဒီစိတ်ကိုထိန်းတဲ့နည်းကိုတမာရီကျင့်စဉ်။ကံသုံးပါးလုံးစင်ကြယ်ပညာဉာဏ်နဲ့ဘဝတန်တရားကိုဟဲ့လားဖြတ်မှလားပတ်မှလားဖြတ်တော့မယ်ဖြတ်တဲ့နည်းကိုပညာလို့သုံးတယ်ဒါကြောင့်သီလတမာရီပညာကျင့်စဉ်တွေပြမယ်အပိုင်းကိုနံပါတ်6ကမ္မထံပိုင်းဆိုပြီးသင်ရမယ်